လက်ရောင်းတောင်စီမံကိန်းစုံစမ်းစစ်ဆေးရေးအစီရင်ခံစာကောင်တက်စ်ဖို့ဆောင်ရွက်ရေးကော်မတီကမနေ့ကအစီရင်ခံစာထုတ်ပြန်ပါတယ်ရှင့်ဒီအစီရင်ခံစာမှာဒီဖြစ်ခဲ့တဲ့ပြည်ပခတွေမှာပြင်ပပယောဂကြောင့်ဖြစ်ရတယ်ဆိုပြီးတော့ပြောတာတွေ့ရပါတယ်ဆရာတို့ကော်မရှင်အနေနဲ့ရတယ်ဒီပြည်ပခနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးခဲ့တာဆိုတော့ဆရာတို့ကရောဘယ်လိုများတွေ့ရှိပါလဲရှင့
်ဒီပြင်ပပယောဂဆိုတဲ့ဟာကတော့ဒီကျွေးရသူကျွေးရသားကတော့ဗမာသိနားလေတာတိတာမဟုတ်တော့ဒါကိုတိနားလေတဲ့လူတွေနဲ့တော့အဆက်အသွယ်လုပ်ပြီးတော့ဆောင်ရွက်နေတဲ့သဘောတွေကတော့နေရာအနှံ့မှာတော့တိုင်းရှိတာပေါ့လေအဲတော့တိနားလေတဲ့ပုံကိုယ်တွေကဒီအခွင့်အရေးကိုဘယ်လိုရယူရမလဲဆိုတာသိတဲ့ပုံကိုယ်တွေနောက်ဥပဒေကိုဘယ်လိုဆောင်ရွက်ရမလဲဆိုတာသိတဲ့ပုံကိုယ်တွေကတော့ဒီဌာနပြတဲ့အစုအဖွဲ့တွေနဲ့တော့တနည်းမဟုတ်တနည်းတော့ဖြည့်တွေ့ဆက်ဆံနေတယ်နောက်ချိတ်ဆက်မှုရှိတယ်ဆိုတာတော့ကျွန်တော်သိတယ်လေအဲတော့ဒီပုံကိုယ်တွေကဘယ်လိုအနေထားနဲ့ရပ်တည်ပြီးဆောင်ရွက်တယ်ဆိုတာကတော့လောလောဆယ်ကတော့ကျွန်တော်တို့လည်းပဲသိကြလေ့လာထားတာမရှိတော့ဘဝကျက်သိလို့မရနိုင်သေးဘူ
းဟုတ်ကဲ့ဆရာတို့စုံစမ်းသိရှိခဲ့တဲ့အချက်တွေပေါ်မှာမူတည်ပြီးတော့ဒီပြဿနာကိုဆရာတို့ကဘယ်လိုများမြင်ပါလဲရှင
်ကျွန်တော်တို့သွားစစ်တဲ့အချိန်တုန်းကတော့ပထမအဆင့်ရော်ကြီးတွေပေးကြတယ်ကျွန်တော်တို့စစ်စေးဖော်ထုတ်ကြရတော့ရွာတွေကဒီအလုံးကြီးပါပဲပထမအဆင့်ရော်ကြီးတွေယူခဲ့ကြတာရှိတယ်ဆိုတော့နောက်ပိုင်းလည်းထပ်ပေးနေတာရှိတယ်ဒီပိုင်းမှာလောအပ်ချက်ကိုလူမှုစုဝေးရာဖြည့်တင်းတဲ့အဖွဲ့ကတော့ဒီမှာတတ်ထုလုပ်တဲ့ community ပြည်ပကော်မတီပြည်တွင်းကော်မတီပေါ့ဗျာအဲဒါတွေအနေနဲ့ကတော့ဘယ်လောက်ဒီဖြည့်ဆည်းပေးမလဲအပြန်လာဘယ်လောက်ကျွန်တော်တို့နားလဲယုံကြည်လက်ခံမှုကိုတည်ဆောက်နိုင်လဲဆိုတဲ့ပေါ်တော့မူတည်တာပေါ့ဗျာ
ဒေတာကန်တွေကတော့အခုထိုက်တန်တဲ့ရောကြီးတွေမရဘူးလို့ပြောတာတွေ့ရတယ်ဆရာတို့ရောအဲ့ဒီအခြေအနေတွေပေါ်မှာဘယ်လိုများသိရှိပါလဲရှင်ဘယ်လိုများတွေ့ရှိပါလဲရှင်အဲ
့ဒါတွေကတော့ဟိုပေးထားတဲ့ပမာဏကတော့ဟိုအများဆုံးဆိုရင်ဒေတာ330လက်ထီအောင်တောင်ပေးတယ်လို့ဒီလိုသိရတာပေါ့လေနောက်မြေမျိုးစားညံ့တဲ့ဟာတွေကတော့330မပြည့်မိဘူးပေါ့လေဒါကျွန်တော်နားလည်သမျှတော့ဒီပေါ်မှာဒီဘက်ကလက်ရှိတောင်သူတွေနဲ့ဒီကုမ္ပဏီဘက်နဲ့ဘယ်လိုကွာလဲဆိုတာတော့ကျွန်တော်တို့အနေနဲ့ပြောဖို့ခက်ပါတယ်ဗျာ
ဟုတ်ကဲ့ကော်မတီကထုတ်ပြန်ချက်ထဲမှာဒီစီမံကိန်းကနိုင်ငံတော်အကျိုးစီးပွားဖြစ်မယ်ဒေသခံတွေတဲ့အကျိုးစီးပွားဖြစ်တယ်ဆိုပြီးတော့ထုတ်ပြန်တာတွေ့ရပါတယ်ဆရာတို့အနေနဲ့ရောဒီစီမံကိန်းနဲ့ပတ်သက်ပြီးဘယ်လိုများတွေ့ရှိပါလဲရှင
်ဒီစီမံကိန်းကတော့ပထမစခဲ့တုန်းကတော့ကျွန်တော်တို့ပွင့်လင်းမြင်တာမှုမရှိဘူးပေါ့ဗျာအဲနောက်ပိုင်းဒီ2012 2013 2014ဒီလိုအပိုင်းရောက်လာတဲ့ခါမှာတော့အကျိုးမြတ်ခွင့်မှုနဲ့ပတ်သက်လို့နိုင်ငံတော်လည်းတရားဝင်ထုတ်ပြန်ထားတာဖြစ်တဲ့အတွက်ဒီပေါ်မှာတော့ထူးထူးခြားခြားဝေဖန်ချက်တွေမရှိဘူးလို့ကျွန်တော်ထင်တယ်လေအဲ့တော့ဒီအကျိုးမြတ်ခွင့်ဝေမှုကဒီသုံးသုံးမလဲပေါ့လေနိုင်ငံတော်ရဲ့နောက်ဝန်ပေါင်းရဲ့နောက်ဥပံရဲ့ဒါသုံးသုံးမလဲအထူးသဖြင့်တော့နိုင်ငံတော်ကတော့အကျိုးမြတ်ပို့ပြီးတော့ရရှိလိုအပ်တာပေါ့ဗျာအဲ့ဒီပြန်လည်ခွဲဝေတဲ့အခါမှာတော့နိုင်ငံတော်ဘက်ကအကျိုးမြတ်ပို့ပြီးတော့ရလာတဲ့သဘောတော့ကျွန်တော်တို့တွေ့ပါတယ်အဲ့တော့ဒီနိုင်ငံတော်ရဲ့တရားစားသားတွေကိုနိုင်ငံတော်ဖွံ့ဖြိုးဖို့အတွက်လုပ်တယ်ဆိုတာကတော့ဒါကျွန်တော်တို့လိုဖွံ့ဖြိုးမှုနောက်ကျတဲ့နိုင်ငံတွေအတွက်တော့အထူးလိုအပ်တဲ့လိုအပ်ချက်ဖြစ်ပါတယ်ဒီမှာကျွန်တော်တို့ကဒီသဘောတရားတစ်ခုကဒီနေ့မြန်မာရှိတဲ့ပြည်သူလူထုရဲ့လူနေမှုဘဝတွေကပို့ပြီးတော့ပဲမြင်မှသွားရမယ်ပို့ပြီးတော့ရင်သူတို့ရဲ့လူနေမှုဘဝတွေကဆင်းရဲကြတဲ့ပါဘူးအဲဒါမဖြစ်ရဘူးအဲဒီလိုယဉ်မှန်းကျက်တွေကပူတွဲပြီးတော့ထားရှိဖို့တော့လိုပါတယ်အဲဒါဆိုရင်တော့၄ဦး၄ပလဲအကျိုးရှိတဲ့စီမံကိန်းကြီးတစ်ခုဖြစ်သွားမယ်လို့ကျွန်တော်တို့ကတော့ယူဆပါတယ်ဗျာ
ဒီလက်ပြောင်းစီမံကိန်းမှာတက်မတော်ပါဝင်ပတ်သက်နေတာနဲ့ပတ်သက်ပြီးတော့ကော်မရှင်ကရောဘယ်လိုများမြင်ပါလဲရှင
့်အဲဒါကတော့ဥပိုင်ကော်မတီကတော့တက်မတော်ပေါ့လေဒီဥပိုင်ကော်မတီကိုလုတ်ပိုင်ခွင့်ပေးလိုက်တဲ့သဘောဖြစ်ပါတယ်ပြီးတော့မှဥပိုင်ကော်မတီကတော့ဝန်ပေါင်းနဲ့ပြန်ပြီးတော့ဖက်ဆက်လုပ်တဲ့သဘောမျိုးဒါကျွန်တော်နားလည်သမျှပြောတာပါဆိုတော့ဒါကတော့ကော်မတီတစ်ခုအနေနဲ့ကတော့နိုင်ငံတော်ကတော့၎င်းကာလပေါ့ဗျာလုတ်ပိုင်ခွင့်ပေးခဲ့တာပဲဒါတော့ကျွန်တော်တို့ဘာမှမပြောလို့တော့ပါဘူ
းဆရာအခုဒီဖြစ်ခဲ့တဲ့ပြည်ပခမှာဒေတာကန်တူတေဆုံးနဲ့ရက်တက်ဖွဲ့ဝင်တွေအပါအဝင်ပေါ့နော်20ဦးဒဏ်ရာရခဲ့တယ်လို့သိရတယ်ဆရာဒီအခြေအနေနဲ့ပတ်သက်ပြီးတော့ကော်မရှင်ကဘယ်လိုများစုံစမ်းသိရှိရပါလဲရှင
့်အဲအဲ့ဒါတော့ကျွန်တော်တို့ကော်မရှင်ကတော့စုံစမ်းပြီးပြီပေါ့လေအဖွဲ့အတွင်းမှာစီရင်ကစားတင်လှမ်းမှုဆောင်ရွက်နေတယ်ကော်မရှင်စီဝေးခေါ်ပြီးတော့စီရင်ကစားပေါ်မှာအလုံးအဝိုင်းပြီးတော့ဝေဖန်မယ်ဆွေးနွေးမယ်အဲတုံးသက်ချက်တွေအကြံပြုချက်တွေကျွန်တော်တို့ဖော်ထုတ်မယ်ဒါကတော့ဆက်လုပ်သွားဖို့ရှိပါတယ်လောလောဆယ်တော့ဒီစစ်စစ်တွေ့ရှိခြင်းနဲ့ကျွန်တော်တို့ရဲ့အကြံပြုချက်နဲ့ထောက်ခံချက်တွေကတော့လောလောဆယ်ဆက်မလာသေးပါဘူးဗ
ျအခုဒီလက်ပြောင်းမှာပြင်းမာမှုတွေဒီလိုထိခိုက်ဒဏ်ရာမှုတွေပြိပခတွေမကြာခဏဆိုလိုပဲဖြစ်ဖြစ်နေတာကဘယ်လိုကြောင့်လို့ဆရာတို့သုံးသပ်နိုင်မလဲဒီအခြေအနေတွေကိုဆရာတို့ဘယ်လိုဖြေရှင်းရင်ကောင်းမယ်လို့ကော်မရှင်ကသုံးသပ်ပါလဲရှင့
်အဲဒီအခြေအနေကတော့ကျွန်တော်ပြောလို့ပဲကျွန်တော်တို့ကော်မတီဘက်နဲ့ကြေးရဘက်နဲ့ဖြစ်နိုင်ဒီခြေနေတရက်ကိုမျောမှန်းပြီးတော့လုံမယ်ဆိုရင်တော့ဖြစ်နိုင်တာပေါ့စီမံကိန်းကြီးရိုက်ရိုက်ဆိုရင်တော့လေဒါကြီးကတော့မဖြစ်နိုင်ဘူးလို့ကျွန်တော်ထင်တယ်လေ ကျွန်တော်တို့မှာတော့နင့်နာပါတယ်ဒါကိုဘယ်လိုဖြည့်ရှင်းပေးပါဆိုရင်တော့လေလက်ဆိုင်ရာတာဝန်ရှိတဲ့ပုဂ္ဂိုလ်တွေအစိုးရအဖွဲ့တွေကော်မတီတွေနဲ့ညှိနှိုင်းမယ်ဆိုရင်တော့လေဖြစ်နိုင်တာပေါ့ဟိုတစ်ဖက်ကလည်းရပ်ဖို့ကြီးပဲပြောနေတယ်ဒါဒီဘက်ကကော်မတီကလည်းရပ်လို့မရဘဲနဲ့ရှေ့ဆက်တိုးနေတယ်ဆိုတော့ဒီအနေထားကတော့ရင်ဟိုပฏิပက္ခဘက်ကပဲတဖြည်းဖြည်းရောက်နေတဲ့သဘောမျိုးလို့ကျွန်တော်တို့မြင်ရတာပေါ့ဗျာ
ဟုတ်ကဲ့ကော်မရှင်နေနဲ့စုံစမ်းတွေ့ရှိချက်တွေကိုဘယ်တော့ထုတ်ပြန်မှုရှိပါလဲဆရာ
အဲအဲ့ဒါတော့ကျွန်တော်တို့ကော်မရှင်စည်းဝေးဆုံးဖြတ်မှာပဲပြောနေမှာဗျာ
ဆရာဦးစင်မြိုင်ကျေးဇူးတင်ပါတယ်ရှင်
ဟုတ်ကဲ့